မြန်မာအစိုးရတက်ကလေးလကြာယာယီအပြစ်ခတ်ရက်စဲထားမယ်ဆိုတဲ့ကြေညာချက်ပေါ်ပြည်ပရောက်တိုင်းရင်းသားတချို့ကသတိနဲ့ကြိုဆိုလိုက်ကြပြီးအပေါင်းလက္ခဏာဆောင်တဲ့ရလဒ်တွေဖြစ်လာအောင်တပ်မတော်ဘက်ကလှုံ့ဆော်မှုလိုတယ်လို့တိုက်တွန်းလိုက်ပါတယ်။နိုင်ငံတကာအဖိအားတွေကြုံနေရချိန်မှာစစ်တပ်ရဲ့ဒီလိုယာယီအပြစ်ခတ်ရက်စဲမှုဟာနိုင်ငံရေးလှည့်ကွက်များလားလို့တန်တရားဝင်သူတချို့လည်းရှိပါတယ်။အကြောင်းအဆုံကိုဆက်ပြီးတင်ပြကြပါမယ်။တိုင်းသားလက်နက်ကန်အဖွဲ့တွေရဲ့တောင်းဆိုချက်ကိုလိုက်လျောတဲ့အနေနဲ့မြန်မာတပ်မတော်ကယာယီအပြစ်ခတ်ရက်စဲရေးကိုလှုပ်တာဖြစ်တယ်လို့နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာတပ်မတော်ကဝေဦးစည်းချုပ်ဝူကြုံမွေးမင်းအောင်လှိုင်ကပြောသွားပါတယ်
။ငယ်ငယ်ကတော့ကျွန်တော်တို့ကြိုးစားမှတော့လုပ်ပါတယ်။တိုင်းသားလက်ကပိုစီရေတော့ဖြစ်နေတော့တယ်ပြောတယ်။အဲ့ဒါတော့ဖြစ်နေတာပါ။အားလုံးက
မြဝိုင်းတိုင်းသားလက်နက်ကင်သုံးဘွဲ့ဖြစ်တဲ့တောင်းပလောင်ကူကန်တပ်ဖွဲ့နဲ့ရခိုင်တပ်ဖွဲ့တို့ကစီရေးပတိပကတွေကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်းသွားနိုင်ဖို့သူတို့ရဲ့စီရေးလှုပ်ရှားမှုတွေကိုယာယီရပ်ဆိုင်းထားမယ်ဆိုပြီးပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ကကြေညာခဲ့ပြီးတပ်မတော်အနေနဲ့လည်းအလားတူလှုပ်ဆောင်ပေးဖို့တောင်းဆိုခဲ့ပြီးနောက်မှာတော့မြန်မာတပ်မတော်ကအခုလိုယာယီအပြစ်ရပ်ဖို့ကြေညာလာတာပါတပ်မတော်ရဲ့ကြေညာချက်ကိုကြိုဆိုရမှာဖြစ်ပေမဲ့အပြစ်ရပ်ပြီးမှတိုက်ပွဲတွေပြန်ဖြစ်တဲ့အခြေအနေမျိုးမရောက်အောင်ညီနိုင်ဖို့လိုတယ်လို့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါတယ်
။ဆိုပထမအဆင့်ဖြစ်တဲ့အပြစ်ရက်ကအခုတမတော်ကနေပြီးတော့မှကျင်ညာလိုက်ပြီဆိုတာကျွန်တော်တို့အနေနဲ့ကြိုဆိုပါတယ်။တကယ်ပဲအပြစ်ရက်ပြီးတော့မှဟိုဆွေးနွေးပွဲကိုချက်ချင်းခေါ်ပြီးတော့လက်နက်ကင်တပ်ဖွဲ့အလုံးပါဝင်တဲ့ဟိုဆွေးနွေးပွဲလုပ်ဖို့လိုတယ်။ဒါပေမဲ့တခုတတိထားမှာက NCA ထိုးပြီးတော့မှအပြစ်ရက်လက်မှာထိုးပြီးတော့မှပြန်တိုက်တာတွေလည်းအများကြီးရှိတယ်။ဆိုတော့အခုစစ်ပွဲတွေရက်လိုက်မယ်လေးလဆိုကြီးညာပြီးတော့မှပြန်တိုက်မလားတကယ်ပဲရက်မလားဆိုတာကျွန်တော်တို့စောင့်ကြည့်ရမှာဖြစ်တယ်
။ဝါရှင်တန် DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးကွန်ဆန်ကတော့အစိုးရတပ်ရဲ့ယာယီအပြစ်ခတ်ရက်စဲရေးကြေညာချက်ကိုကြိုးဆိုပေမဲ့ဒါဟာနိုင်ငံရေးလှည့်ကွက်များလားလို့တန်တရာဝင်မိကြောင်းသုံးသပ်ပါတယ်
။ဒီလိုအလင်းရတာကိုကြိုးဆိုပါတယ်။ဒါပေမဲ့တားမြစ်ချက်နည်းနည်းများနေတော့ပဲမြင်ပါတယ်။အနောက်ပိုင်းမှာအခုไปเปลี่ยนคัสเซ็กเซ็กဖြစ်လာတဲ့ဒီကျွန်တော်ရခိုင်တတ်မတော်ကိုပိတ်ထားလားလို့ကျွန်တော်ပြန်စဉ်းစားမိတာပေါ့အဲဆိုတော့ဒီလေးလားဆိုတာကျွန်တော်မြောက်ပိုင်းကိုငြိမ်ထားမှဒီနောက်ပိုင်းကိုအဓိကပြန်ချပြီးမှဒီတိုက်ရခိုင်ရအတွက်ပြန်စီစဉ်လားလွယ်သွားပါတယ်ကျွန်တော်ချက်အမြင်ကတော့နိုင်ငံရေးလက်ကွက်ပါပဲအဲနိုင်ငံတကာနဲ့ပတ်သက်မှဆိုရင်ရောညံ့တာလှတာပေါ့ဒီလိုမျိုး ceasefire တကြေညာကတော့နောက်တစ်ခုကတော့နိုင်ငံတကာကနေပြီးတော့ဖိအားကတော့ဒီလွန်ခဲ့တဲ့ဒီရတ္တတပအတွင်းအင်မတန်ကြီးတိုးလာလို့ရောမြင်ပါတယ်။ဒီဟာတွေအားလုံးကတော့နိုင်ငံကြီးလက်ကွက်ပါပဲလို့ကျွန်တော်အဲ့လိုယူဆပါတယ
်။ရှမ်းကချင်ဒေသနဲ့တရုတ်မြန်မာနယ်စပ်တစ်လျှောက်မှာရှိတဲ့တပ်မတော်ရဲ့မြောက်ပိုင်းတိုင်းအရှေ့မြောက်ပိုင်းတိုင်းအရှေ့ပိုင်းတိုင်းအရှေ့အလယ်ပိုင်းတိုင်းနဲ့တရိကန်တိုင်းစစ်ဌာနချုပ်နယ်မြေတွေမှာ2018ဒီဇင်ဘာ21ရက်ကနေ2019 AB30 ရက်နေ့အထိလေးလာကျော်တက်မတော်ကအပြစ်ရထားမှာဖြစ်ပြီးအဲ့ဒီကာလတွေအတွင်းအပြစ်မရရသေးတဲ့တိုင်းသားလက်နက်ကင်အဖွဲ့တွေအနေနဲ့အပြစ်ခတ်ရစဲရေးညဉ့်ညံ့ရေးကိစ္စတွေကိုညဉ့်ညံ့ရေးဗဟိုဌာန NRPC နဲ့ညှိနှိုင်းဆွေးနွေးသွားကြဖို့လိုကြောင်းနဲ့လိုအပ်လာရင်တက်မတော်ဘက်ကလည်းပါဝင်ဆွေးနွေးသွားမှာဖြစ်တယ်လို့တက်မတော်ပြောခွင့်ရပုဂ္ဂိုလ်ကမနေ့ကနေပြီးတော့မှကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ။